လက်ပြုံးနိုင်ငံတောင်ပိုင်းမှာစီးရဲအခြေအနေကိုလေ့လာနေတဲ့ကုလသမဂ္ဂဝန်ထမ်းတွေနာဘုံကြည်ကြလို့၄ရောက်တန်းရရသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။အစ္စရေးနဲ့လက်ပြုံးနယ်စပ်မြင်းတခြားခြေလျင်လေ့လာရေးလုပ်နေကြတဲ့ UNTSO အဖွဲ့ဝင်၄ရောက်နာဘုံကြည်ကြရောက်ပောက်ကွဲခဲ့တာလို့ကုလသမဂ္ဂရဲ့အပြစ်ခတ်ရစေးရေးလေ့လာစောင့်ကြည့်ရေးအဖွဲ့ UNTSO အဖွဲ့ကထုတ်ပြန်ပါတယ်။အစ္စရေးစစ်တပ်နဲ့လက်ပြုံးတွေက Hezbollah အဖွဲ့အကြအပြန်အလှန်ပစ်ခတ်မှုတွေရှိနေတဲ့နယ်စပ်နေရာတွေမှာဖြစ်ပွားခဲ့တာပါ။ဘဲကလာတဲ့ဘုံလဲဆိုတာကို UNTSO ကမပြောပေမဲ့လက်ဗနွန်ဘက်ကတော့အစ္စရေးဘက်ကလို့ဆိုပါတယ်ညဉ့်ညေးထိန်ကုလသမဂ္ဂဝန်ထမ်းတွေအပေါ်ပြစ်မှတ်ထားတာလုံးဝလက်မခံနိုင်ဘူးလို့ကုလသမဂ္ဂအဖွဲ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်အကြောင်းမဲ့နောက်ထပ်ထိခိုက်မှုတွေမဖြစ်အောင်အပြန်အလှန်ပစ်ခတ်မှုတွေရပ်ဖို့နှစ်ဖက်စလုံးကို UNTSO အဖွဲ့ကထပ်ပြီးတောင်းဆိုခဲ့ပါတယ်အစ္စရေးစစ်တပ်နဲ့တိုက်ခိုက်နေတဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြော်တွေအပေါ်ထောက်ခံတဲ့ Hezbollah စစ်သွေးကြော်အဖွဲ့နဲ့ Israel စစ်တပ်ကြားနေ့စဉ်လိုလိုပြစ်ခတ်မှုတွေရှိနေပါတယ်။ဂါဇာကမ်းမြောင်ဒေသထဲမှာတော့ဂါဇာမြို့ကဆန္ဒရိပ်ခါဝဲတဲ့နေရာမှာတင်းနှပ်ပြစ်ခတ်မှုလူအုပ်ပိတ်မှုတွေကြောင့်အနည်းဆုံး9ယောက်သေဆုံးသွားတယ်လို့ပါလက်စတိုင်းလာဂျန်နီအဖွဲ့ကပြောပါတယ်။လင်းအားကြီးလာချိန်မှာအကူအညီပေးဝေတဲ့နေရာနာမိလောင်နေတဲ့နေရာတွေကိုအကူအညီတွေစတင်ဆောင်လာတဲ့ကားတွေဖြတ်မောင်းသွားတဲ့ဟာကိုဗီဒီယိုထဲမှာမြင်ရပါတယ်။အဲ့ဒီဗီဒီယိုထဲမှာတင်းနှပ်ပစ်ခတ်တံတွေလည်းကြားနေရပါတယ်ခင်ဗျာ။